စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြီးဆေးရုံတက်လာရတဲ့မြန်မာအမျိုးသမီးငယ်တဦးဟာရောဂါလက္ခဏာပျောက်ကင်းသက်သာပြီးဆေးရုံကပြန်ဆင်းလာခြင်းမှာနေရာအခက်အခဲနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုပြောပြခြင်းပါလေ။စင်ကာပူမှာဆောက်လုပ်ရင်အင်ဂျင်နီယာအဖြစ်လုပ်ကံနေတဲ့အသက်28နှစ်အရွယ်မတ်ဝေငင်းဤကသူကိုဗစ် -19 ရောဂါကိုကင်းရှင်းသွားပြီးဆေးရုံကပြန်ဆင်းလာခြင်းမှာသူနှားနေတဲ့အင်ရှင်ကသူ့ကိုလက်မခံတာကြောင့်သူတို့နေစရာအိပ်စရာနေရာမရှိတော့ပဲဖြစ်သွားရကြအောင်အခုလိုရှင်းပြပါလေ
။အိပ်တဲ့၃ရက်နေရနေပြီးတော့ဖြားတယ်။နောက်ဆုံးကျတော့ဘလို့မှအညံ့ရတာမရတော့ဘူး။ငါစီကံကိုစောင့်ကြရတယ်။၉ရက်နေမနေ့ပိုင်းစီကံသွားတယ်။ညနေပိုင်းတော့တခါရဲအဲ့ဒီယောဂကုသယောဂအဲ့ဆေးရုံမှာတခါရဲသွားစစ်လိုက်တယ်။စစ်လိုက်စစ်ပေါ်အဲ့ဒီ COVID-19 နဲ့ပတ်သက်ပြီးတော့ positive ဖြစ်တယ်ဆိုပြီးတော့ဆရာဝန်ပြောတယ်ပေါ့နော်ပုံစံဖြစ်တယ်။အဲ့ဒီနောက်ပိုင်းဆေးရုံမှာညီမ8ရက်ကြာတယ်။ပြီးတော့ isolation facility ဆိုရဲအဲ့ဒီနေရာမှာသူမိုင်းအင်ဖက်ရှင်အောင်ဖြစ်တဲ့လူကိုဖွဲထားတဲ့နေရာပေါ့အဲအဲ့နေရာမှာကျွန်တော်ကိုဆယ်ရထားတယ်အဆယ်ရပြီးတော့အဲ6ရက်နေမြောက်မှာအဲကျွန်တော် first negative ဖြစ်တယ်အဲလည်းပဲကျွန်တော်သူ့ကိုလှမ်းကြောရဲမိုင်းကကတော့ပြန်လာတဲ့ချိန်အဲ negative ဖြစ်ပြီးတကယ်လို့မနေ့ကဒုတိယချိန် negative ချိန်ကအိမ်ပြန်ပြီးတော့ဆင်းလာလို့ရပြီမိုင်းဆိုတော့နောက်မြင့်ကြတော့လည်း negative ဖြစ်တော့အဲမောင်ကိုလှမ်းကြောလိုက်တယ်အဲလည်းသူကပြန်မလာနဲ့ပေါ့နော်ကျွန်တော်ကိုအဲ့လိုမျိုးသူကပြောတယ်လက်မခံဘူးပေါ့နော်ညီမနေအိမ်တက်တက်ရှာပေါ့အဲ့ချိန်မှာပေါ့နော်ကိုကိုကကို negative ဖြစ်လို့ပျော်ရမယ်အပျော်အောင်မရှိဘူးပေါ့နော
် COVID-19 ရောဂါကင်းရှင်းသွားပြီးချိန်မှာသူ့အနေနဲ့တီးကြားစောင့်ကြည့်ကာလအဖြစ် quarantine လုပ်ခဲ့ရတယ်လို့လဲမတ်ဝေငင်းဤကပြောပါတယ်မတ်ဝေငင်းဤကအခုလိုပြောဆိုချက်တွေနဲ့ပတ်သက်လို့သူမကိုလာကနဲ့အင်္ဂါနှားပေးတဲ့အင်ရှင်မြန်မာအမျိုးသမီးကို VOA ကဖုန်းခေါ်ခဲ့ပေမဲ့ဖုန်းကန်ဖြေချခြင်းမရှိပါဘူးအခုလိုနေစရာမရှိဖြစ်နေတာကိုကြားသိသွားတဲ့မြန်မာနိုင်ငံသားတချို့ကအင်္ဂါဟလိုမရခင်သူတို့စီမှာခိတ္တလန်လေးကိုဖိတ်ခေါ်ခဲ့ပြီးလောလောဆယ်နေစရာအင်္ဂါအတီတကြရဖို့ကြိုးပမ်းနေသေးတယ်လို့မဝင်ရင်းဤကပြောပါတယ
်အဲ့ဆေးရုံကစဉ်းနေတဲ့အဲ့စနေနေ့မနေ့အချိန်ကိုညီမမဖယ်သွားရမှာမသိအခုချိန်မှာဆေးရုံမှာဟိုဟိုတယ်ဒီမှာလည်းမလေးရှား quarantine ဝင်တဲ့လူတွေအကုန်လုံးကဒီနေရာကိုပြေးနေရောလုံးဝလည်းစီစဉ်ပေးလို့မရဘူးပြီးတော့ထားမှလည်းညီမမသွားရမှာရှိဘူးအနောက်ဆုံးကျတော့ငါဆမားတကအင်ရှာတော့ကဒီရဲ့အကူကိုလှမ်းပြီးတော့အကူဒီကိုရလည်းစူးမိထားတာပေါ့နော်အဲ့အချိန်မှာတော့အဲ့အဲ့နဲ့အဲ့ရနေလို့ဒီအိမ်ကိုပေါ့လာတယ်။၃ရက်ရှိပြီပေါ့။အဲ့တော့ဆက်တော့အိမ်ကတော့တော့ရှာနေတော့
ကိုရိုနာဗိုင်းရပ်စ်ကိုလူတွေစိုးရင်ထိလန့်မှုရှိတာနားလည်ပေမဲ့အခုလိုကာယောဂါကာလမှာစင်ကာပူကအင်ရှင်အင်အားတွေကြားလူသားချင်းစာနာရေးရှုထောက်ကနေချင်းကဖြည့်ရှင်းတင်တယ်လို့မြန်မာအလို့သမားကြီးကူညီဆောင်ရွက်နေတဲ့ဟုံးအဖွဲ့အုပ်ချုပ်မှုဒါရိုက်တာအဖွဲ့ဝင်ဦးတမောင်ဝင်းကအကြံပြုပါတယ်
။အဲ့ဘော်လေးဒီအင်ရှင်ကြီးကြောက်တဲ့ဥစ္စာကိုနားလည်လို့ရရပါတယ်။သဘာဝလေးကြပါတယ်။ဒါပေမဲ့ဗျာသူဆေးဥတင်နေတဲ့အချိန်မှာအနေထားမှာဆိုလို့ရှိရင်သူကဆာဆာနာလေးနေပြန်ပြီးတော့ပြောပြီးတော့မှတီဗီလေးလည်းဖြစ်နေတော့ကောင်းတာပဲ။အခုကကျတော့ဒီအိမ်မှာနေတော့သူမှရှိအဝယ်စားလေးရှိမှသုံးဆောင်လေးရှိမှအဲ့အဲ့ဒါရောမှဆိုလာယူလို့မရအောင်ဖြစ်သွားတယ်ဆိုတဲ့အတော့သိပြီးတော့သူသားများမဆန်ဘူးလားလို့လားလို့ပဲပြောရမှလို့တော့ဖြစ်နေပြီပေါ့ဗျာ။
စင်ကာပူနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူပေါင်း 14,400 ကျော်ရှိပြီးသေဆုံးသူ14ဦးရှိကရောဂါပျောက်ကင်းသွားသူ 1,100 နီးပါးရှိပါတယ်။ရောဂါကူးစက်မှုအများစုဟာစင်ကာပူနိုင်ငံမှာလာရောက်အလုပ်လုပ်ကြနေကြတဲ့နိုင်ငံသားလူသားတွေပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါ